မလေးရှားနိုင်ငံပီနန်ပြည်နယ်ဂျော့ရှ်တောင်းရဲ့ကမ်းခြေမြို့တန်ကျွန်းဘန်ကားမှာမနစ်အင်္ဂါနေ့ညကမြေပြိုမှုကြောင့်တည်ဆုံးခဲ့ပြီလို့ယူဆရတဲ့လူလေးဦးလုံးဟာမြမဆောက်လုပ်ရေးအလုပ်သမားတွေဖြစ်တယ်လို့ကယ်ဆယ်ရေးသမားတွေကအတည်ပြုခဲ့ပါတယ်။မြေပြိုကြတဲ့အချိန်ကဆောက်လုပ်ရေးလုပ်ငန်းမှာအလုပ်လုပ်နေတဲ့သူတို့လေးဦးကိုမြေအောက်တခါတည်းမြုပ်လိုက်တယ်လို့ဖြစ်သွားခဲ့ကြောင်းမိသက်ကယ်ဆယ်ရေးဌာနအကြီးအကဲဆတ်ဒွန်းမော့ခ်တာကပြောပါတယ်။ဒါပြင်သူတို့လေးဦးလုံးအသက်ရှင်ဖို့မရှိဘူးလို့ယူဆရကြောင်းသူကဆိုပါတယ်။မြေပြိုတဲ့နေရာရောက်နေတဲ့ကယ်ဆယ်ရေးသမားတွေဟာသူတို့လေးဦးကိုထုတ်ယူဖို့မြေတူးဆက်ကိုအသုံးပြုနေတယ်လို့လည်းဆိုပါတယ်။အနားယူအပန်းဖြေနေရာတွေရှိနေတဲ့တန်ကျွန်းဘန်ကားမှာညပိုင်းအချိန်မြေပြိုကျမှုကြောင့်မြမအလုပ်သမားလေးဦးမြေအောက်ပြီးသွားကြောင်းသတင်းရရှိခဲ့ပြီးတဲ့နောက်မနေ့ည7နာရီကျော်လောက်မှာပထမဆုံးရုပ်အလောင်းကိုစတင်တွေ့ရှိခဲ့တာပါ။မြေပြိုကျတဲ့အချိန်ည9နာရီကျော်လောက်မှာသူတို့လေးဦးဟာ14ဘီလောက်နက်တဲ့တွင်းကနေရေတွေကိုဆက်နဲ့ဆုပ်ထုတ်နေခဲ့တာဖြစ်ပါတယ်။အဲ့ဒီအချိန်မှာရုတ်တရက်မြေပြိုကျခဲ့တာဖြစ်တယ်လို့မိသက်ကယ်ဆယ်ရေးဌာနပြောခွင့်ရကဆိုပါတယ်။အလုပ်သမားလေးဦးလုံးအသက်ရှင်လျက်မြေအောက်တခါတည်းမြုပ်လိုက်တယ်လို့ဖြစ်သွားကြောင်းအဲ့ဒီကမျက်မြင်သက်သေတဲ့ဦးကပြောပြခဲ့တယ်လို့ဆိုပါတယ်။နောက်ထပ်မြေအောက်မှာမြုပ်နေတဲ့သူတို့3ဦးကိုထုတ်ယူဖို့ကယ်ဆယ်ရေးသမားတွေဟာအပိုင်းနှစ်ပိုင်းခွဲပြီးလှုပ်ဆောင်နေတယ်လို့လည်းမိသက်ကယ်ဆယ်ရေးဌာနပြောခွင့်ရကပြောပါတယ်ရှင်။